မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်မှာထွက်ပြေးခိုးလုံနေတဲ့မြန်မာဒုက္ခသည်38ဦးကိုအိန္ဒိယအာဏာပိုင်တွေကမေလ2ရက်နေ့မှာပထမတုပ်ဖြစ်နဲ့ပြန်ပြေးပို့လိုက်တယ်လို့အိန္ဒိယနယ်စပ်မှာနေထိုင်တဲ့ဦးသိန်းက VOA ကိုပြောပါတယ်
မြန်မာနိုင်ငံသား38ယောက်ကိုတမူးမြို့မဘုံချောင်းပြန်ပို့တယ်လို့ကြားရတယ်။အဲ့38ယောက်ဟာပြီးခဲ့တဲ့လတွေလုံးကအင်ဖာထောင်ထဲမှာမြန်မာနိုင်ငံသားရှိနေတဲ့89ယောက်ပို့ဖို့အစီအစဉ်မှာတမူးဘက်ကလက်ခံမဲ့လူမရှိလို့မိုးဒီက KLP အစံလိုက်ပဲတခါမှထားထားတဲ့38ယောက်ကိုခုမှပို့နိုင်ခဲ့တာဖြစ်တယ
်။ထောင်ထဲမှာနောက်ထပ်150လောက်ကျန်နေသေးတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရဲ့အချမ်းကတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံတွင်းကိုအရသာဒုက္ခသည်တွေဖြင့်မြန်မာစစ်သားတွေပါထွက်ပြေးပြီးခိုလုံတဲ့အတွက်အိန္ဒိယဗဟိုအစိုးရကရောမနစ်ကလူမျိုးရေးအဓိကကြောင့်လူပေါင်း220လောက်တေဆုံးခဲ့ရတဲ့မဏိပူပြည်နယ်ကအစိုးရတာဝန်ရှိသူတွေကပါလုံခြုံရေးအတွက်စိုးရိမ်တာကြောင့်အခုလိုပြန်ပို့ဖို့ဖြစ်လာတာပါ1951မှာပြတ်ထန်းတဲ့ဒုက္ခသည်များဆန်ရကုလသမဂ္ဂဗရင်ငင်စာချုပ်ကိုအိန္ဒိယကလက်မှတ်ထိုးမထားသလိုသူ့နိုင်ငံတွင်းမှာလည်းဒုက္ခသည်တွေကိုအကာအကွယ်ပေးတဲ့ဥပဒေပြတ်ထန်းထားတာမရှိပါဘူး